ထိုင်းနိုင်ငံအယူခံတရားရုံးကတည်တံထအတည်ပြုလိုက်ပြီးတဲ့နောက်နောက်ဆုံးအဆင့်အမြင့်ဆုံးတရားရုံးကိုထပ်ပြီးအယူခံဝင်သွားနိုင်ဖို့လိတ်ကျွန်းလူသက်မှုအထူးကော်မတီတရားအတည်ပြန်ဖွဲ့ပြီးအလေးအနက်ထားဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံနဲ့ဓမ္မရုံးကတဆင့်ညွှန်ကြားထားပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာပြည်အမတ်ကြီးဦးဆောင်ပြီးအသစ်ပြန်ဖွဲ့မဲ့ကော်မတီအနေနဲ့ထိုင်းရှင်နေများကောင်စီနဲ့ပူးပေါင်းပြီးအယူခံထောက်ဝင်နိုင်ဖို့ဆောင်ရွက်ကြမှာဖြစ်တယ်လို့လည်းသိရပါတယ်အသေးစိတ်မှဆုမွန်ကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့2014ခုနှစ်တုန်းကထိုင်းနိုင်ငံတောင်ပိုင်းကော်တောင်ကျွန်းလို့ခေါ်တဲ့အပန်းဖြေစခန်းလေးကျွန်းမှာဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားနှစ်ဦးကိုထိုင်းနိုင်ငံတရားရုံးကတည်တံချမှတ်ခဲ့ပြီးတဲ့နောက်ထပ်အယူခံဝင်တဲ့အယူခံတရားရုံးကလည်းတည်တံကိုထပ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဲဒီလိုမျိုးအယူခံတရားရုံးကတည်တံကိုထပ်အတည်ပြုလိုက်ပြီးအယူခံကိုပယ်လိုက်တဲ့အပေါ်မှာနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားရုံးကိုအယူခံဝင်သွားနိုင်မှုအရေးနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကဥပဒေကြောင့်အရာအကောင်းဆုံးဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အတွက်နိုင်ငံတော်တမရရုံးကနေတဆင့်လက်ကျိုးလူတက်မှုနဲ့ပတ်သက်ပြီးအထူးကော်မတီတရက်ပြန်လည်ဖွဲ့စည်းဖို့စီစဉ်နေတယ်လို့နိုင်ငံတော်တမရရုံးပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။လာဘုံတင်မြော်ကျွန်တော်တို့တရားခွင်တင်မယ်အချက်20လေးချက်တင်မယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားဖြင့်ပြန်ပြီးတော့တုံ့ပြန်ရမယ်။အဲဒီတုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်။ကောင်းဒီမှာပြည်ပါမယ်ဆိုတော့အဲကောင်ဦးသားတို့ကုသချက်တို့အဲ့ခွေပါတယ်တမ်းမာဒီယာဦးဆောင်မယ်နောက်ကျွန်တော်ဝန်ကြီးဌာနတွေကဘလို့ကမာကိစ္စဥပဒေရဆန်းရတဲ့အတူတူရှိတယ်အဲ့အဖွဲ့နဲ့အစိုးရရာကြီးကြီးနဲ့အဲ့လိုမျိုးပြီးပေါင်းပြီးတော့ဖွဲ့ဖွဲ့မယ်အဖွဲ့ဖွဲ့ပြီးတော့အခုပြည်ရတဲ့ KIG ကမှာဒေသခံတွေကဒီတဲ့ကိုနောက်ဆုံးတစ်ဆင့်ဖြစ်တဲ့ High Court တရားရုံးချုပ်မှာပုံပေါ်ခေါင်းပေါ်အောင်ဘယ်လိုလုပ်မလဲဒီကော်ဒီကိုပို့ထီအောင်ဘယ်လိုဖော်မလဲဒါတွေကျွန်တော်တို့လုပ်မှာဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတကြီးဘက်ကရောဘယ်လိုများသဘောထားရှိပါလဲရှင
်ဒီတဲ့ကိုကြားရတဲ့အတွက်အထူးပဲစုံစမ်းကြည့်ရင်ကြီးတော့ပြရတယ်ကိုနိုင်ငံသားတွေဒီဟာလေတနင်္ဂနွေနေ့လည်းဆက်ဝင်လာတယ်တခြားကံနဲ့တင်ကြတယ်ကျွန်တော်တို့တော်တင်ဆိုပဲပေါ့နော်ဒီတင်ကိုပြောပြနေလို့အခုကျွန်တော်တို့ဒီတစ်ခုတိထားတာကလက်ရှိထိုင်းနိုင်ငံရဲ့တရားရုံးလုံဆောင်ကော်မတီတိုင်းကျွန်တော်ပြောမှာဖြစ်ပါတယ်အဲဒီမှာထိုင်းနိုင်ငံလက်ရှိအစိုးရရဲ့အချုပ်အခြာအတာဒါကိုလည်းလေ့လာမယ်ဒါကြောင့်လည်းဆိုတော့ကျွန်တော်တို့ဟိုဒီဘက်မှာလည်းကျွန်တော်မြန်မာနိုင်ငံမှာလည်းတမလို့ဆိုရဟိုချုပ်ခဲ့တဲ့ကာလတွေရှိတယ်အဲလိုတမလို့ရဲ့သဘောတဘောကအဲ့လိုဖြားပေးတာမျိုးဆိုရင်ကျွန်တော်တို့ကအဆင်မပြေနိုင်ဘူး။အဲ့တော့အကောင်းဆုံးနည်းနဲ့ကျွန်တော်တို့ဘယ်လိုချိတ်ကပ်မလဲဒီပေါ်မှာပဲ။အော်တိုင်းနိုင်ငံရဲ့တရားရုံးလုံးတုံးနေတယ်ကျွန်တော်တို့အကောင်းဆုံးဘယ်လိုဖြစ်အောင်လုပ်မလဲ။ဒါကိုကျွန်တော်တို့ဆွေးနွေးပါမှာဖြစ်ပါတယ်။ဟုတ
်။လက်ကျိုးလူတက်မှုအရေးဆောင်ရွက်နိုင်မှုထိုင်းနိုင်ငံမြန်မာတရုံးကဥပဒေဖွဲ့စည်းထားတဲ့အထူးစုံစမ်းစစ်ဆေးရေးကော်မတီမှာပါဝင်တဲ့ရှေ့နေဦးအောင်မျိုးတန်းကလည်းအခုအစ်စ်ပြန်လည်ဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကော်မတီနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်နေတာတွေကိုရှင်းပြပါတယ်
။ပရောဂျက်မှာတော့အငယ်တို့သမရာရုံးကနေပြီးတော့ဆက်သွယ်ကြွတက်လာပါတယ်။အဲ့တော့အဓိကပြောချင်တာကတော့အငယ်တို့အရင်တော့ကဗာမာကြီးဗိုလ်ချုပ်ဝင်းမောင်ဖွဲ့ခဲ့တဲ့တိုင်းရုံးအထူးစနိုင်းကော်မတီကိုပြန် renew လုပ်မယ်။ဖွဲ့ပြီးလို့ရှိရှိဒီဖွဲ့ကနေတိကျကလေးတွေကိုဘန်ကဝင်ကျင်းတော့မှာသွားတွေ့မယ်တွေ့ပြီးလို့ရှိရင်အငယ်တို့ထိုင်းရှိနေတဲ့ကောင်စီနဲ့တွေ့မယ်တွေ့ပြီးလို့ရှိရင်နိုင်ငံတော်ဘက်ကဥပဒေရကြံပြီးမဲ့ဖွဲ့စည်းတွေ့မယ်ဒီလိုစဉ်းစားပါတယ်တိုင်းရုံးအနေနဲ့ကြံပြီးတော့ဒီ renew လုပ်ပြီးတဲ့နောက်မှာဒီနိုင်ငံတော်အစိုးရဘက်ကနောက်တစ်ခါနိုင်ငံရေးဝန်ကြီးဌာနဘက်ကနောက်တစ်ခါတိုင်းရုံးကဆိုတဲ့ဒီအချက်တွေပုံတိပြီးတော့ညွှန်ကြားချက်တွေဆောင်ပြီးတော့အငယ်တို့ဆက်
လူတက်မှုနဲ့တည်တံကြခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လေးတို့နှစ်ဦးကိုထိမ့်သိမ်းထားတဲ့ထိုင်းနိုင်ငံအကျဉ်းထောင်ရှိတဲ့နေရာကိုမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေရှေ့လာမဲ့မတ်လ၈ရက်နေ့မှာတွားရောက်တွေ့ဆုံမှုရှိတယ်လို့လည်းဦးအောင်မျိုးတန်ကပြောပါတယ
်။အန်ဂျေရိုနောက်ဆုံးတွေ့ခဲ့တဲ့အနေထားတော့ခရီးမဲ့ဆုံးစမိုက်ဆောင်ပါတယ်။ဒီလည်းမြေကောင်းကြပဲအားလုံး။ဒါပေမဲ့ဟိုအန်ဂျေရိုဒီအနေဖတ်ပြီးနောက်ပိုင်းမှာမတွေ့ရတဲ့ဆံမအဲ့ရအတော့ပြေကိုစီစဉ်ခဲ့ရပါ။ကြံမြင့်ပြောရမယ့်၈ရက်နေ့မှာတွားတွေ့ကြည့်နေမယ်လို့ပဲအန်ဂျေရိုသတ်မှတ်ထားပါတယ်။အကြံပေါ်လေတိုင်ယုံအခွင့်အရေးနဲ့နံပါတ်၁သွားတွေ့ကိုစဉ်းစားထားပါလေ။ဘာဖြစ်လို့လဲဆိုတော့တိုင်ယုံအနေနဲ့လာတွေ့တယ်ဆိုတော့တောင်ပေါ်ကလေးတွေကနိုင်ငံတော်ရဲ့အင်အားပါတယ်မို့ပို့ပြီးတော့အားရှိတယ်ဖြစ်ပါလေ။နောက်ပြီးတော့နောက်ပိုင်းမှာလိုအပ်တဲ့ရှိရင်လည်းမိခင်တွေခေါ်သွားမယ်။မလိုအပ်ဘူးဆိုရင်လည်းမိခင်တွေနောက်တိုင်းဆက်သွားတွေ့ဖို့တည်ဆင်းနေပေးပါမ
ယ်။မြန်မာရွှေပြောင်းလိုတမထောင်နဲ့ချီအလုပ်လုပ်ကိုင်နေတဲ့ဒီကော်တောင်ကျုံးကိုခေါ်တဲ့လိတ်ကျုံးမှာပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီလူတက်မှုနဲ့ပတ်သက်လို့အလုပ်သမားအများပြားစစ်ဆေးမှုခံခဲ့ရပါတယ်။အဲ့ဒီအထက်ကမှမြန်မာလူငယ်နှစ်ယောက်ဖြစ်တဲ့ဝင်းစော်ထွန်းနဲ့စော်လင်းတို့ကိုလူတက်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကတပ်ဖြတ်မှုကိုကျူးလွန်တယ်လို့အစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာပြန်ထွက်ဆိုပါတယ်။သူတို့နှစ်ဦးကိုထိုင်းနိုင်ငံကော်စမွေအကြီးအကဲမှာထိန်းသိမ်းထားပြီးတဲ့နောက်ထိုင်းတရားရုံးကနေအမှု9မှုနဲ့အမ ဒီနေ့ဆုံးဖြစ်တဲ့အဖြစ်ဒေတာကိုပေးခဲ့ပြီးဘန်ခွန်အကျဉ်းဆောင်မှာထိန်းသိမ်းထားလိုက်ပါတယ်။အယူခံဝင်တဲ့တရားရုံးကသူတို့ရဲ့အယူခံကိုပယ်ချခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအစဉ်အစဉ်နဲ့တရားရုံးကိုထပ်အယူခံဝင်မှုပြင်နေကြတာဖြစ်ပြီးတကယ်လို့ဒီအယူခံကိုပယ်ချခဲ့ရင်တော့ထိုင်းပြည်မင်းမြတ်ထံအယူခံဆက်ဝင်ရမှာဖြစ်ပါတယ်ရှင်။